ယူကရိန်းနိုင်ငံဒနီပရိုမြို့ကတိုက်ခန်းတွဲတစ်ခုကိုရုရှားမီဇိုင်းဒုံးထိမှန်ရာမှာသေဆုံးသူအနည်းဆုံး40အထိရှိပြီးရှားပွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်နေကြောင်းအာဏာပိုင်တွေကတနင်္လာနေ့မှာပြောပါတယ်ဒေသခံအုပ်ချုပ်ရေးမှူး Ballet Twins Rizani Chako ကတော့ရုရှားတွေဘက်ကတိုက်ခိုက်မှုကြောင့်လူ85ဦးဒဏ်ရာရှိခဲ့ပြီးလူ30ရဲ့အခြေအနေကတော့မသိရသေးဘူးလို့လူမှုကွန်ရက်မှာပြောပါတယ်39ယောက်ကိုတော့ကယ်တင်နိုင်ခဲ့တယ်လို့လည်းပြောပါတယ်တိုက်ခိုက်ခဲ့တဲ့မီဇိုင်းဒုံးကြီးဟာ KH-22 အမျိုးအစားဖြစ်ပြီးရုရှားနိုင်ငံအနောက်ပိုင်းကတ်စ်ဒေသကနေပြစ်လွတ်လိုက်တာဖြစ်တယ်လို့ယူကရိန်းလေကြောင်းရန်ကာကွယ်ရေးဌာနကပြောပါတယ်အဲ့ဒီနေ့ကရုရှားမီဇိုင်းဒုံး33စင်းအနက်20စင်းကိုကြားဖြတ်ပြစ်ချနိုင်ခဲ့ပေမဲ့ KH-22 အမျိုးအစားကိုတော့ပြစ်ချနိုင်တဲ့လက်နက်ယူကရိန်းမှာမရှိဘူးလို့ပြောပါတယ်ဥရောပသမဂ္ဂ EU နိုင်ငံခြားရေးရာမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုဝဲကတော့အခုနောက်ဆုံးမီဆိုင်းဒုံးတိုက်ခိုက်မှုအပါအဝင်ရုရှားရဲ့တိုက်ခိုက်မှုတွေမှာအရက်သားတွေကိုပြစ်မှတ်ထားတာဟာလူမဆန်တဲ့လုပ်ရဖြစ်တယ်လို့ဝေဖန်လိုက်ပါတယ်။အဲဒီလိုရာဇဝတ်မှုတွေအတွက်တက်ညာခွင့်ရမှာမဟုတ်ကြောင်းလဲတနင်္ဂနွေနေ့က Twitter လူမှုကွန်ရက်မှာပြောကြားထားပါတယ်ခင်ဗျာ။